ိုင်းနိုင်ငံချာချင်းဆောင်ပြည်နယ်မှာပြည်သူ့အဖြစ်ရောင်းစားခံရတဲ့အထက်အသက်မပြည့်သေးတဲ့မြန်မာနိုင်ငံသူတဦးအပါအဝင်မိန်းကလေးတွေကိုထိုင်းရဲတပ်ဖွဲ့ကဇူလိုင်14ရက်နေ့မှာကယ်တင်ခဲ့ပါတယ်။ပြည်ဝင်သွင်းနောက်မယေးမာကတင်ပြပို့တာပါ
။ထိုင်းနိုင်ငံရဲနဲ့လူပုံကူးမှုတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာချာချင်းဆောင်ပြည်နယ်လောင်ကျူးခရိုင်တွင်းကကာလာအိုကေတိုင်းနေမှာအသက်မပြည့်သေးတဲ့သူတွေကိုပြည်ထစာတွေအဖြစ်ခိုင်းစေနေတဲ့တိုင်ကြားချက်အရအခုလိုမျိုးဖမ်းဆီးမှုတွေပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။လူကုန်ကူးမှုနှိမ်နင်းရေးတပ်ဖွဲ့ဝင်တွေဟာညပိုင်းမှာကာလာအိုကေဆိုင်ကမိန်းကလေးငယ်နှစ်ဦးကိုခေါ်ထွက်ပစ်သေးပြီးပြည်ထစာအဖြစ်ရောင်းစားခံရမှုတွေကိုသိရှိပြီးတဲ့နောက်စိုင်းရှင်ကိုဝန်ဖန်းခဲ့ပါတယ်။မိန်းကလေးတွေမှာအသက်18နှစ်သာရှိသေးတဲ့မြန်မာနိုင်ငံသူတဦးလည်းပါဝင်နေတာပါ။သူတို့ရဲ့လုပ်အားကားကိုတစ်နာတစ်ကြိမ်သာရှင်းပြပေမဲ့ပြည်ထစာကောင်းကပေးသလောက်သာရခဲ့ကြတယ်ဆိုပြီးမိန်းကလေးတွေကပြောကြောင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ကာလာအိုကေဆိုင်အတွင်းကိုဝင်ရောက်ရှာဖွေခြင်းမှာရဲနဲ့ဌာနဆိုင်ရာတွေကိုလိုင်းကျေးပေးထားတဲ့စစ်တေကန်အထောက်အထားတွေကိုပါတွေ့ရှိသွားခဲ့ပြီးတဲ့နောက်လိုင်းကျေးယူနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပါဆက်လက်အရေးယူသွားမှာဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။မြန်မာမိန်းကလေးတွေပြည်ထစာပြည်ခိုင်းစစ်ခံရတာနဲ့ပတ်သက်လို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။